55ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မြဲအမျိုးသမီးကိုယ်စားလှယ်လောင်းအသစ်တွေအကြောင်းကိုတင်ဆက်ပေးနေတဲ့အထက်ဒီတစ်ပတ်မှာတော့ရခိုင်ပြည်နယ်ကနေဝင်ရောက်ရှင်ပြိုင်မြဲအမျိုးသမီးကိုယ်စားလှယ်လောင်းအသစ်အကြောင်းကိုပြောပြချင်ပါတယ်ရခိုင်ပြည်နယ်တဲကရန်ပြင်းနဲ့အမ်မြူတွေကနေအမျိုးသားလွှတ်တော်ကိုယ်စားလှယ်အတွက်ဝင်ရောက်ရှင်ပြိုင်မြဲသူကတော့ဒေါ်ထူးမေပါသူကရခိုင်နိုင်ငံရေးပါတီတွေမှာပါတီဝင်အဖြစ်ကာလကြာမြင့်စွာကလေးကနိုင်ငံရေးမှာပါဝင်နေသူတူဖြစ်ပြီးတော့အခုလဲရခိုင်အမျိုးသားပါတီ ANP ရဲ့အဖွဲ့ဝင်ဖြစ်ပါတယ်တိုင်းရင်းသားတွေရဲ့ရပိုင်ခွင့်အခွင့်အရေးတွေအကျွတ်လွှတ်တော်တွေကနေလှုပ်သွားလို့ရာကြောင့်ရွေးကောက်ပွဲဝင်တာလို့ဆိုပါတယ်
ကျမတို့တိုင်းရင်းသားများတွေအနေနဲ့နေပြီးတော့ကျမတို့နိုင်ငံထူထောင်ရေးမှာ Federal ကိုကျမတို့အယုံကြည်ရှိပါတယ်ကျမတို့ရဲ့ဒီတိုင်းရင်းသားများရပိုင်ခွင့်တွေကိုနေပြီးတော့လွှတ်တော်တွေကတစ်ဆင့်ကြိုးစားမယ်ဆိုတဲ့ရည်မှန်းချက်ရဲ့နောက်တစ်ခုကကျမတို့ခိုင်ခင်နေဆိုလို့ရှိရင်တော့ဖွံ့ဖြိုးတိုးတက်မှုအင်မတန်မှအားနည်းတယ်ဒီဖွံ့ဖြိုးတိုးတက်မှုကိုနေပြီးတော့ကျမတို့ပြည်သူလူထုနဲ့အတူမြန်မာနိုင်ငံရဲ့ဒီမိုကရေစီအပြောင်းအရွှေ့မှာပြည်သူနဲ့အတူဒီလိုဖြစ်တဲ့ word ကိုစာဝတ်ထဲမှာဝင်ကြရချင်းဖြစ်ပါတ
ယ်။တပ်ပြင်လဲကြမှာတန်းတူညီမြရေးကိစ္စလွှတ်တော်တွေကကြိုးပမ်းခြင်းနဲ့ဆရသူရဲ့ဆန္ဒကိုလည်းပြောပြပါတယ်
။သမီးအရေးတီးတန်းဆိုတာလည်းကျမတို့ရဲ့အမျိုးတန်းတူရေးကိုဦးစားပေးပါတယ်။ဟာအမျိုးသမီးကဏ္ဍဆိုတဲ့အထက်မှာတော့ဟိုကျမတို့အဲ့ဒီတန်းတူရေးကိုကျမတို့ကြိုးစားတော့မယ်။ဆရလို့ပြောတဲ့ခါမှာလည်းကျမတို့တကယ်စစ်မှန်တဲ့ပေါ့နော်။ဒီအနာ၃ရက်ကိုခွေရီကိုဒီနေ့တွေကတက်ဆင့်မြန်မာကျမတို့ခေါလို့ပြန်တော့ဘူးအကျိုးသာတော့ဘူးမြန်မာတော့ရှိနေတာပါပဲ
မြန်မာနိုင်ငံမှာအမျိုးသမီးလွှတ်တော်နိုင်ငံရေးဟာအားနည်းနေပြီးအထူးသဖြင့်ကတော့တိုင်းရင်းသားဒေသတွေမှာအမျိုးသမီးတွေနိုင်ငံရေးပါဝင်မှုအလွန်ကိုအားနည်းနေတယ်လို့လည်းထောက်ပြပါတယ်
2016ဘဝပေါ့နော်အထူးသဖြင့်အဲ့တုန်းကတော့ RNDB အနေနဲ့ဝင်ခဲ့တော့အမျိုးသမီးအနေနဲ့တယောက်ပေါ့နော်တယောက်ဝယ်ရှိခဲ့တယ်အခုလောလောဆယ်တိရတက်လာလို့ကျမပါမယ်ဆိုလို့ရှိရင်2015ငါးနှစ်ကာလမှာမှနောက်တယောက်တက်လာတယ်ပေါ့နော်အဲ့လိုမျိုးပြောခါကြလို့ရှိရင်တစ်ဖြစ်တစ်စီဖုန်ပြနိုင်ခွင့်ရှိတဲ့နေရာတွေမှာနေပြီးတော့အမျိုးသမီးတွေရဲ့အခွင့်အရေးကဟိုအမြင့်တမနေပါတယ်ပေါ့နော်ဘာလို့ဆိုတော့အယူရတလစ်ထုံးနှန်းအစဉ်လာကြောင်းဖြစ်မယ်နောက်ခုအမျိုးသမီးတွေကိုယ်တိုင်ကကျမတို့မပါဝင်နိုင်သေးဘူးဆိုတော့ဒီခံစားချက်တွေအเจ้าအဖြစ်ကိုမရောက်လာတာလည်းဖြစ်ကောင်းဖြစ်မယ်ပေါ့နော်ပထမတစ်ဆင့်တော့ဒီတနိုင်ငံလုံးအတိုင်းအတာအနေနဲ့အဲဒီမိုကရေစီတော်ဖို့လိုအပ်တယ်အဲ့ဒီကောင်မှနေပြီးတော့ဒီအမျိုးသမီးရှင်ကိုပို့ပြီးတော့ပါဝင်လာအောင်သူအမျိုးသားတွေကလည်းလက်ကမ်းကြိုဆိုဖို့လိုအပ်တယ်လို့အမျိုးသမီးတွေကိုယ်တိုင်ကဒီအဲကိုယ့်ရဲ့ capacity ကိုဖြစ်ပြီးတော့မှရေဝန်းအနေနဲ့ပါဝင်လာအောင် awareness ကြီးအဲ့ကမှတစ်ဆင့်ဒီသူတင်ကျမတို့သမီးတွေမှာနိုင်ငံကိုပေါင်းဆောင်နိုင်တဲ့အခြေအနေရှိနေရှိပါတယ်ဆိုပြီးတော့ကျမတို့အမျိုးသမီးလှုပ်ဆောင်မှုကလည်းပို့ပြီးတော့ effective ဖြစ်မယ်လို့ယူဆတယ်ပေါ့နော်။အမျိုးသမီးရဲ့ပါဝင်နိုင်မှုကရှာခိုင်းလို့အဆင့်ကြည့်လို့ရှိရင်တော့အမြဲတမ်းအားနေသေးတယ်ကျမတို့ဒီချက်ပို့ပြီးတော့ညလာတဲ့အခြေအတွက်တွေပြီးလို့ရှိရင်အခြေအတွက်ထဲမှာအရေးရှိတဲ့အမျိုးသမီးပါဝင်ထောင်အဲဒီမလို့ရပို့ပြီးတော့လှုပ်ဆောင်ဖို့လိုအပ်နေသေးတယ်ဆိုတာလည်းပြောချင်ပါသေးရှင
်အခုဆိုရင်လွှတ်တော်ကနေပြီးတော့အတီးပြုတ်ပြတ်ထမ်းဖို့ဆွေးနွေးနေကြတဲ့မျိုးဆောင်ဥပဒေ၄ရပ်အပေါ်မှာရောဒေါ်ထားမေအမြင်ဘယ်လိုရှိပါသလဲလို့ကျမမေးကြည့်ပါတယ
်အော်ဟုတ်ကဲ့ရှင်ကျမရခိုင်မျိုးသမီးတယောက်အထူးသဖြင့်နေပြီးတော့ကျမတို့ဒီအစင်လာပေါ့နော်ကျမတို့ကိုယ်ကပေါ့ဆက်ကျမတို့ရဲ့ history ပေါ့နော်ဒီအဲတော့ကြပါတာရခိုင်မျိုးသမီးတယောက်ဖြစ်ချင်းချင်းကျမတို့ဒီလက်ထက်ထင်းများချင်းဆိုင်ရမှာနေပြီးတော့ကျမတို့တွေကကျင်းကျင်းမှုအရတော်၎င်းဗုဒ္ဓဘာသာအမျိုးသမီးတယောက်အရတော်၎င်းကျမတို့ရဲ့ tradition ကအမြဲတမ်းထိုင်ပါတယ်ဥပဒေပြဋ္ဌာန်းမှုမလိုတဲ့ထိုင်ပါတယ်နေပြီးတော့ကျမတို့ရိုးဆောင်နေရပေါ့နော်ဒီကုန်ကဥပဒေပြဋ္ဌာန်းပြီးတော့မှလိုင်းနာဆောင်ရွက်ရတယ်ဆိုတာဆိုကျမတို့ရဲ့ tradition တွေအရကိုလိုင်းနာဆောင်ရွက်ပြီးတာဥပဒေမလိုဘဲနဲ့ကျမတို့လက်ထက်ချင်းများချင်းဆိုင်ကျမတို့စောင့်ဆီးလာတဲ့အစဉ်လာတယ်ကျမတို့ကြီးမားပါတယ်ရှင်တစ်ချိန်နဲ့တည်းမှာပဲတစ်ခုလုံးလုံးစဲဒီပြဋ္ဌာန်းလိုက်တဲ့ဥပဒေဒီနိုင်ငံတနိုင်ငံရဲ့လိုအပ်ချက်အရာပြဋ္ဌာန်းလိုက်တယ်လို့ပဲယူဆရတယ်ရှင်။မတိုင်ခင်မှာကျမတို့ဒီမတူပဲပြားလူရဲ့နေနေလာခဲ့တယ်။ဒါပေမဲ့ဒီ2012နောက်ပိုင်းချက်ခံဒီနေကတစ်ဆင့်နောက်ထပ်မြန်မာတနိုင်ငံလုံးမှာဖြစ်ပွားခဲ့တဲ့ conflict တွေကြောင့်ပေါ့နော်ဒီနိုင်ငံရဲ့ security ဒီနိုင်ငံရဲ့နေပြီးတော့လိုအပ်ချက်အရာပြည်သူလူထုအများစုကိုကောက်ကွယ်ဖို့သူတစ်ဖြစ်နေပြီးတော့ဒီလိုမျိုးပေါ့နော်ဟုတ်တယ်ပြဋ္ဌာန်းလိုက်ချင်းပြီးဒီနိုင်ငံရဲ့မြန်မာနိုင်ငံရဲ့နေပြီးတော့လိုအပ်ချက်အရာပေါ်ပေါက်လာတဲ့ဥပဒေတရားလိုပဲသုံးသပ်ပါတယ်ရှင်။နိုင်ငံလိုအပ်ချက်အရာနိုင်ငံတော်နိုင်ငံနေနဲ့ပေါ်ပေါက်လာတာလို့ပဲမြင်ပါတယ်ရှင်။အခုကခါတဒီမှနေပြီးကျမတို့ဒီအခွင့်အရေးတွေပြောရခါမှလည်းဟိုတစ်ဖက်အခွင့်အရေးကိုတောင်းဆိုကြတဲ့ခါမှနောက်တစ်ဖက်ကအခွင့်အရေးတွေလည်းမဆုံးဖုံးသွားအောင်အော်ကျမတို့ဒီနောက်တစ်ဖက်ရဲ့အခွင့်အရေးကိုလည်းကြီးစားဖို့လိုအပ်ပါတယ်ရှင်။ဒါကြောင့်မလို့နိုင်ငံတော်နိုင်ငံမှာအခွင့်အရေးအရေးကြီးတယ်လို့ဒီနိုင်ငံရဲ့နေပြီးတော့လုံခြုံရေးလည်းအရေးကြီးတယ်အဲ့ကြောင့်မလို့ဒီနိုင်ငံရဲ့လိုအပ်ချက်အရာဒီဥပဒေကိုပေါက်လာတယ်လို့ဆိုချင်မှတုံ့ပြန်ပါတယ်ရှင်
။တခါတော့ရခိုင်ပြည်နယ်ရန်ပြည်နယ်အမ်မြူတွေကနေပြီးတော့အမျိုးသားလွှတ်တော်ကိုယ်စားလှယ်နေရအတွက်ဝင်ရောက်ရှင်ပြိုင်မဲ့ဒေါ်ထူးမေပါရှင်။ နိုင်ငံရေးပါတီတချို့ကတော့ရွှေကောက်ပွဲအတွက်ကိုယ်စားလှယ်လောင်းရွေးချယ်ကြတာတွေရွှေကောက်ပွဲအတွက်ကြိုဆင်ပြင်ဆင်ကြတာတွေရှိနေတယ်ဆိုပေမဲ့အခုချိန်ထိတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဘယ်နေ့မှရွေးကောက်ပွဲကျင်းပမလဲဆိုတာကိုရက်အတိအကျထုတ်ပြန်ခြင်းမရှိသေးပါဘူး။ကြာပြန်လဲမဲပေးခွင့်ရှိတဲ့မဲဆန္ဒရှင်ရဲ့အမိစင်းတွေမှားရင်းနေတာမို့ဝေဖန်မှုတွေအများအပြားရှိနေတယ်ဆိုတာကိုပြောပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အစီအစဉ်ကိုဒီမှာပဲရန်နာခွင့်ပြုပါအောင်ရှင်။နောက်တစ်ပတ်မှကျမတို့ပြန်ဆုံရအောင်ပါနော်။တော်တော်ရှင်လေးအားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။